ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်32ဦးနဲ့ဖွဲ့စည်းထားတဲ့2008ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးအကောင်အထည်ဖော်မှုကော်မတီဥက္ကဋ္ဌကဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးအခြေခံမူတွေချမှတ်ပေးဖို့ပြည်ထောင်စုလွှတ်တော်နာယကစီတင်ပြတောင်းဆိုခဲ့တာကြောင့်နာယကသူရဦးရှင်မန်းကဒီနေ့ပေးပို့ခဲ့တာပါ။နာယကသူရဦးရှင်မန်းရဲ့စာထဲမှာအခြေခံဥပဒေပြင်ဆင်ခြင်းအခန်း7ကိုဥစွာလေ့လာသုံးသပ်ဖို့အကြံပြုထားပါတယ်။လက်ရှိရွေးကောက်ပွဲစနစ်ဟာသမ္မတစနစ်နဲ့ပါလီမန်အုပ်ချုပ်ရေးစနစ်ကိုပေါင်းစပ်ထားတဲ့ရွေးကောက်ပွဲစနစ်ကိုအကျဉ်းသုံးနေကြောင်းနိုင်ငံတော်သမ္မတရွေးချယ်မှုပုံစံဟာပါလီမန်စနစ်ကဝန်ကြီးချုပ်ရွေးချယ်တဲ့ပုံစံလိုဖြစ်နေကြောင်းလည်းသူရဥွှေမန်းရဲ့အကြံပြုစာထဲမှာပါရှိပါတယ်။ဒါအပြင်နိုင်ငံတော်သမ္မတအပါအဝင်ပြည်ထောင်စုအဆင့်ပုဂ္ဂိုလ်တွေခန့်အပ်ရာမှာရွေးကောက်ခံပြည်သူကိုယ်စားလှယ်တွေကိုသာခန့်အပ်ဖို့စတဲ့အချက်တွေပါဝင်ပါတယ်။ဖွဲ့စည်းပုံကိုပြင်ဆင်မယ်ဆိုရင်အခန်းဆက်နှစ်ဖွဲ့စည်းပုံပြင်ဆင်ခြင်းပုံမှ436ကိုအရင်ဆုံးပြင်ဆင်နိုင်မှကျန်တဲ့ဥပဒေတွေကိုပြင်ဆင်နိုင်မှဖြစ်ပါတယ်။အဲ့ဒီလိုပြင်ဆင်မယ်ဆိုရင်လေလွတ်တော်ကိုယ်စားလှယ်ရဲ့85ရာခိုင်နှုန်းကျော်သဘောတူပြီးဆန္ဒခံယူပွဲကျင်းပပြီးပြင်ဆင်ရမယ်လို့ဖော်ပြထားပါဗျ။အဲ့ဒီပုံမှ436ကို85ရာခိုင်နှုန်းကျော်လို့မသတ်မှတ်ပဲ38ရာခိုင်နှုန်းလောက်သတ်မှတ်မယ်ဆိုရင်ဖွဲ့စည်းပုံမှပြင်ဆင်လိုတဲ့ပုံမှတွေကိုပြင်ဆင်နိုင်ကြောင်းပြည်ထောင်စုကြက်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးလားစွေကပြောပါတယ်
။ခက်စနစ်မှာဘယ်လိုပါလဲဆိုတော့85ရာခိုင်နှုန်းကျော်မှဒါကိုပြင်လို့ရမယ်လို့ပါတယ်။အဲ့ဒါကိုကြက်ခိုင်ပါတီရဲ့ဘူကော်မတီစီဝေးမှာကျော်စရာကိုဖြစ်လိုက်တယ်။85ရာခိုင်နှုန်းကထောက်ခံလျင်ဒါကိုပြင်လို့ရအောင်ပြင်ရမယ်ဆိုတဲ့ဟာကိုကြက်ခိုင်ပါတီကတရားဘူကော်မတီကိုတင်လိုက်တယ်လို့ကျွန်တော်တို့ပြောပါတယ်။တမင်တကာပြင်လို့မရအောင်ချုပ်ထားတာဟာတော့ဒီခက်စနစ်ကတော့ကျွန်တော်တော့ 38% တရားလျင်လွယ်လွယ်ကူကူပြင်လို့ရမယ်ဟာလို့ကျွန်တော်မြင်တယ်
လွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းထောက်ခံပြီးဆန္ဒခံယူပွဲကျင်းပရအောင်မှာဆိုတော့မဲမသမာမှုတွေရှိလာနိုင်သေးတာကြောင့်ဆန္ဒခံယူပွဲအပိုက်တစ်ခုလုံးကိုဖျောက်ပစ်လိုက်ပြီးလွတ်တော်ကိုယ်စားလှယ်တွေကိုတာဝန်ပေးတဲ့ကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ကြီးကပြောပါတယ
်။အဲ့ဖွဲ့စည်းပုံချေဥပဒေထဲမှာပြင်ရမယ့်ချက်ကပုံမှန်36ကတော့ရည်ကြီးတယ်။ဒါပေမဲ့ဒီဟာကိုမပြင်မဲနဲ့ဖျောက်လိုက်ရင်တော့တရားကြီးလုံးဝမပါတော့ဘူးဆိုရင်ဒါဘယ်လိုလဲ။လွတ်တော်ကလည်းဥပဒေမဆိုချက်တည်းမရှိတော့အဲ့ပုံမှန်တစ်ခုလုံးဖျောက်လိုက်တယ်ဆရာနိုင်ငံတွေကလည်းဥပဒေပြင်နေတယ်ဆိုရင်လွတ်တော်မှာပြင်ဆင်ခွင့်ရှိတယ်။ဒါပေမဲ့အခုကလွတ်တော်ရဲ့ပြင်ဆင်ခွင့်ကိုလည်းချုပ်ထားတယ်။ဒီလွတ်တော်ကဥပဒေပြုရေးအာဏာရှိတယ်ဆိုတာအဲ့ဒီအာဏာကအတိအကျမရှိဖြစ်။ဘာဖြစ်လို့ဆိုရင်ပြည်သူကရွေးကောက်တင်မြှောက်ထားတဲ့လွတ်တော်ကိုယ်စားလှယ်နဲ့လွတ်တော်ကြီးဖွဲ့စည်းထားတယ်။တခါတခါပြန်ပြီးတော့ဒီဥပဒေပြုမှုတခါပြည်သူတွေကိုပြန်ဆင်ချရအောင်။အဲ့ဒီတဲမှာပြည်သူတွေရဲ့မဲဆန္ဒခံကြအောင်မယ်ဆိုရင်မဲမတမာမှုဖြစ်နိုင်တယ်။အဲ့တော့ရာခိုင်နှုန်း90ကျော်တွေကကိုမလို့ချင်းတယ်လို့ဖြစ်ချင်တယ်ဖြစ်နေတယ်ဒါကအမျိုးမျိုးလုပ်လို့ရတဲ့ကိစ္စအဲ့တော့ဥပဒေပြုရေးအာဏာကိုလွတ်တော်လုံးလုံးရရထည့်ထားပြီးထည့်ထားပြီးဆိုရင်လွတ်တော်ရဲ့လုပ်ပိုင်ကိုပေးလိုက်ပါအဲ့လိုမျိုးတွေကိုဒီလွတ်တော်ကပဲပြင်ဖို့ပဲဆိုရင်အဲ့ဒီအပိုက်တစ်ပိုင်လုံးဖြုတ်ထားလိုက်ပါလွတ်တော်ကသူ့ဟာသူဥပဒေပြုရေးတောင်းမဲ့တိုင်းဆက်လုပ်သွားဖို့ဒါရှိပါတယ်
85ရာခိုင်နှုန်းကျော်ကိုသာပြင်ဆင်ဖို့လိုအပ်ကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ရဲဘူးကပြောပါတယ
်ဒီ constitution ပြောင်းလဲဘူကနံပါတ်1ပြင်ရခဲ့တဲ့အာကိုအရင်ပြင်ရမှာ436ကိုတကားမဖွင့်ခြင်းဘာလူသိန်းလမ်းပြောနေတဲ့သိန်းနဲ့တန်း60ပြောလဲဘာမှမထူဘူးအဲ့ဒါအဓိက436ကတတ်မလို့ပါဖို့လိုတယ်85ရာခိုင်နှုန်းကျော်မှဆိုတဲ့ခါကျတော့ကျတို့အားလုံးသဘောတူအောင်တတ်မလို့မပါဝင်မှုရှိပဲနဲ့ဒီတကားဖွင့်လို့မရမှချင်းကြာနေတာဘာမှပြင်လို့မရ85ရာခိုင်နှုန်းကျော်မှုပဲ60ရာခိုင်နှုန်းလား90လားအဲ့လိုမျိုးလုပ်ပြီးဆိုမှကျမတို့ကစတဲ့ဟာတွေဆက်သွားလို့ရတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးသားညီညွတ်ရေးနဲ့ပွင့်လင်းလူ့ဖွဲ့စည်းတို့ကလည်းမနေ့ကပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်။အဲ့ဒီပူးတွဲကြေညာချက်မှာဖွဲ့စည်းပုံမှာပုံမှန်436ဖွဲ့စည်းပုံပြင်ဆင်ခြင်းပုံမှန်ကိုအရင်ဆုံးပြင်ဆင်ရမှာဖြစ်ကြောင်းအဲ့ဒီအတွက် NLD နဲ့88မျိုးသားညီညွတ်ရေးနဲ့ပွင့်လင်းလူ့ဖွဲ့စည်းတို့ပူးတွဲဆောင်ရွက်သွားမှာဖြစ်ကြောင်းသဘောထားထုတ်ပြန်ထားပါတယ်ခင်ဗျာ။